โอเคดร.จอมเนี่ยครับကျွန်တော်တို့ဒီစီးအိမ်ကင်ဆာဖြစ်တာကမြန်မာနိုင်ငံမှာဖြစ်နှုန်းများလားဆရာ
။ဟုတ်ကဲ့ဒီစီးအိမ်ကင်ဆာကတော့ကမ္ဘာပေါ်မှာဆိုရင်ဒီကောက်တဲ့စီးလံရောင်ကင်ဆာထဲမှာအဖြစ်များတဲ့ရောဂါတစ်ခုပါပဲ။ဒီစီးအိမ်ကင်ဆာကအမျိုးသားတွေမှာပိုဖြစ်လို့ရှိပါတယ်။မျိုးသမီးတွေထက်သုံးကပိုများပါတယ်။အသက်အရွယ်အဖြစ်ဆိုရင်တော့သူကအသက်ကြီးပိုင်းမှာဖြစ်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့အခုကမ္ဘာပြည်မှာဆိုရင်အခုအသက်ကြီးပိုင်းနေတော့မကဘူး။ကျင်းရည်ရည်မှာပါကြည်လာရတယ်ပေါ့နော်အဲမှာပြင်30 40အရွယ်လောက်တွေမှာကြည်လာနေရတယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါကဘယ်လိုလူတွေမှာအဖြစ်များလဲဆရာ
စိတ်လေးပေါက်တဲ့လူတွေမှာအဖြစ်များတာကိုသိရတယ်စိတ်လေးမပေါက်တဲ့လူတွေထက်ဆိုင်ရင်ဒီစိတ်ကံစားဖြစ်ဖို့အခွင့်အလာနှစ်ဆနဲ့ငါးဆအထိပိုများတယ်ပေါ့နော်အဲစိတ်ကံစားဖြစ်တဲ့လူတွေရဲ့50ရာခိုင်နှုန်းများဒီစိတ်လေးပေါက်တာနဲ့ဆယ်ညမျိုးရှိရဆိုတာလည်းကျွန်တော်တွေ့ရှိရတယ်ပေါ့နောက်တစ်ခုကတော့သူရဲ့ဒီအလုံးကန်နေလည်းပတ်သက်နေတယ်ဘလို့အလုံးကန်နေပတ်သက်လဲဆိုတော့ဥပမာ rubber လုပ်ငန်းတွေစီးတုပ်လုပ်ငန်းတွေနောက်တက်ရလုပ်ငန်းတွေပေါ့အဲ့လိုလုပ်ငန်းတွေနဲ့ဆက်ညမျိုးရှိနေတဲ့လူတွေကဒီ rubber တွေစီးတုပ်စီးတွေအမှ aromatic hydrocarbon တွေခေါ်တဲ့ဒီဓာတ်ပစ္စည်းနဲ့အချင်းကြမ်းရည်သွားသွားဖြစ်ပြလာတဲ့အချိန်မှာသူတို့မှလည်းအဲ့ဒီစီးရင်ကင်ဆာဖြစ်ဖို့ခွင့်လန်းနေပုံများတာကိုတွေ့ရတယ်။နောက်တစ်ခုကတော့ဒီတချို့ဒီနာတွေမှာဒီတခြားယောဂါကြောင့်ပေါ့ဥပမာဖြင့်အမျိုးသမီးတွေမှာစိန်ကောင်းကင်ဆာဖြစ်လို့သူတို့ကတက်ရောက်ကြည့်ပြထားတယ်ဆိုလို့ရှိရင်အဲ့ဒီလူတွေမှလည်းဒီစီးရင်နဲ့ပတ်သက်ပြီးတော့ယောဂါကြီးဖြစ်လာတော့တွေ့ရတယ်။ဒီစီးရင်ကင်ဆာနောက်ပိုင်းမှာဖြစ်လာတော့လည်းတွေ့နေရပါတယ်။
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဖြစ်များတဲ့လူနာကိုလည်းကျွန်တော်သိချတာပါဆရာเนาะအဲ့ဒီခါကျတော့ကာကွယ်နိုင်ဖို့အတွက်ဆိုလို့ရှိရင်ဆရာ
ဒီခုနပြောတဲ့သူတို့ရဲ့ဒီ risk factor လို့ခေါ်တဲ့ဒီစိတ်လေးတောက်တာတွေတော့သူတို့ရဲ့ဒီတော့အလုံးကံနဲ့ပတ်သက်တဲ့ချဲ့လက်ပြီးပေါ့သိထားမှုလိုတယ်ပေါ့เนาะကိုကအဲ့ဒီလိုလုပ်ငန်းတွေနဲ့ဆက်နွယ်မှုရှိနေတယ်ကိုကတကယ်ကိုစိတ်လေးကိုဟိုနှိစီလာများတောက်တုံးလာတယ်ဆိုလို့ရှိရင်တော့ဒါရီယာရှောင်ရှားလို့ရနိုင်တဲ့ချက်ပြီးပေါ့နော်အသက်ကတော့ကျွန်တော်တို့ကရှောင်လို့မရဘူးပေါ့ဒါအသက်ကြီးလာရင်သူကဒီလိုကင်ဆာနဲ့ဆက်နွယ်ပြီးတော့ယောဂါတွေဖြစ်လာတာကြီးကတော့ဒါကတော့လက်ခံရမှာပေါ့နောက်တစ်ခုကတော့ယောဂါကိုစောစောတီးဖို့လည်းလိုတာပေါ့စောစောတီးလို့စောစောကုနိုင်တယ်ဆိုရင်တော့ယောဂါရဲ့အသက်ညူတဲ့အချိန်မှာပဲကျွန်တော်တို့ကုထနိုင်လို့ရှိရင်ဒီရဲ့ရလက်ကကောင်းတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစောစောတီးနိုင်ဖို့ဆိုလို့ရှိရင်ဘလူးယောဂါလက္ခဏာတွေကိုစောင့်ကြည့်ဖို့လိုမလဲဆရာ
။နံပါတ်1ကတော့စီးထဲမှာတွေးပါတာပေါ့။ဒီ85ရာခိုင်နှုန်းတော့ဟိုဒီနာရီကသူကစီးထဲမှာတွေးပါပြီးတော့ကျွန်တော်တို့ဒီကိုရောက်လာတတ်တယ်ပေါ့နော်။တွေးပါတဲ့ဆွဲနေရာမှာဒါမျက်စိနဲ့မြင်ရတာပေါ့။တချို့ကတော့မျက်စိနဲ့မမြင်ရဘူး။ကျွန်တော်စီးကိုတက်လိုက်မှပဲတွေ့နိုင်တယ်ပေါ့နော်။တော့ဒါစီးနဲ့ပတ်သက်ပြီးလို့ရှိရင်သူကဥမာစီးမကြမ်းကြသွားမယ်။စီးကျင်မယ်။စီးကိုအောင်မယ်။နော်ဒါတချို့ဆိုလို့ရှိရင်ခါနာမယ်အသားတော့ဒီပြက်မယ်ခန္ဓာကိုယ်လေးကျင်ကိုကြောကြလာမယ်အချောင်းဆိုးပြီးပြေးပါလာမယ်ဒီလမ်းကြောင်းမှာဖြစ်တယ်ဆိုပေမဲ့လေဒီယောဂါအဖြစ်ရှင်းတာလေအများပေါ့သူကတခြားနေရာကိုပြန်ပြီးတော့မှဒီတခြားလက္ခဏာတွေပါပေါ်လာတတ်တယ်တချို့ဆိုလို့ရှိရင်ဒီစီးလမ်းကြောင်းမှာလုံးဝပိတ်သွားတယ်ပိတ်သွားပြီးတော့စီးနေသွားတယ်စီးလုံးဝမထွက်တော့ဘူးအဲ့ဒါမထွက်တော့ဘဲနဲ့စီးစိတ်တွေတက်လာတယ်အဲ့လိုစီးတွေတက်လာတဲ့အခါမှာဇူနာရီကတတိလစ်ပြီးတော့ကျွန်တော်တို့ဒီကိုရောက်လာတတ်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့ဒီတော့အခုလိုဒီယောဂလက္ခဏာတွေဖြစ်လာပြီဆိုလို့ရှိရင်တော့အများဆုံးဒီဆေးရုံဆေးခံပြပြီးတော့ကုသမှုအများခံယူသင့်တာပါဆရာနော
်ဟုတ်ပါတယ်ဆရာဟုတ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီကုသနိုင်မှုအပိုင်းမှာရောဆရာကြီးဒီစောစောတိတဲ့အပိုင်းနဲ့နောက်ကျမှတိတဲ့အပိုင်းနဲ့အဲ့ဒီအခြေအနေတွေကိုရှင်းပြပေးပါလား
သူကဒီကျွန်တော်တို့ခုနပြောတဲ့လက္ခဏာတွေရှိပြီဆိုရင်တော့ဒါချက်ချင်းတော့ကြာဖို့လိုတယ်ပေါ့ကြာဝင်နေနဲ့တိုင်နေမှုလိုတယ်ပေါ့တချို့ကြတော့ယောဂါမှာသူကစီးထဲမှာစီးရအချိန်မဲပါလိုက်တယ်ပြီးတော့သူကကောင်းသွားတယ်ဘာမှမဖြစ်ဘူးတော့ညစ်နေဖြူပြောနေတယ်တချို့ဆိုတစ်မိနစ်လောက်ထိမိမိတက်တော့နေပြီနောက်တစ်ချိန်စီးထဲမှာစီးပြန်ပါမှာအဲဒီကြာဝင်မျိုးပြန်ပြတဲ့အချိန်မှာယောဂါကတော်တော်လေးအကျင့်ကိုရောက်နေဆိုတော့တတိထားမှာကစီးထဲမှာစီးပါလိုက်ပြီဆိုတာနဲ့တစ်ချိန်မဲပါပါနှစ်ချိန်မဲပါပါအဲ့ချက်ချင်းကိုစစ်ဆေးပေးမယ်လို့မှတ်ထားပါမယ်အဲ့တော့ဒီလိုစီးတဲ့မှာတွေးပါပြီးစီးနဲ့ပတ်သက်တဲ့လက္ခဏာတွေဖြစ်လာပြီဆိုရင်တော့ဦးဆိုင်ရာဆရာဝန်တွေနဲ့တိုင်ပြီးတော့ပြီးလို့ရှိရင်ကျွန်တော်တို့ဒီစီးနဲ့ကြောက်ကအ ထူးကူးဆရာဝန်အနေနဲ့ပိုင်းနေခဲ့တယ်။အဲဒီမှာကျွန်တော်တို့ကဆက်လက်ပြီးတော့မှစစ်ဆေးစရာရှိတာစစ်ဆေးရမယ်ပေါ့နော်။စီးစစ်မယ်၊တွေးစစ်မယ်။ဒီလိုရှိရင်ကျွန်တော်တို့တတ်မှတ်နေပေါ့။တတ်မှတ်မှာကျွန်တော်တို့ဒီ PD တတ်မှတ်လို့ခေါ်တဲ့ ultrasound ၊ now CT scan ၊ MRI ပေါ့နော်။ဒီလို advanced technology တွေပေါ့။ဒီတတ်မှတ်နေနဲ့ရိုက်ပြီးတော့ကျွန်တော်တို့ကယောဂရဲ့အဆင့်ကိုခွဲခြားနိုင်ပါတယ်၊သိနိုင်ပါတယ်။အဲ့တော့ယောဂကသောသောပြည့်တဲ့ယောဂဆိုရင်တော့ဘာလို့လုပ်ရလဲဆိုရင်ကြီးလင်းကြောင်းလေးကိုမှန်ကြောင်းကြည့်ပြီးတော့ကျွန်တော်တို့အဲ့ဒီရှိနေတဲ့ sensor တွေကိုကျွန်တော်တို့ကခွဲသိကြည့်လို့ရတယ်။အဲ့ဒီကြတဲ့ယောဂကရလာပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီလိုစီးအိမ်လေးကိုမှန်ကြောင်းကြည့်ပြီးကုသရုံနဲ့မရတော့ဘူးပေါ့နော်။ဘာလို့ရလဲဆိုတော့ကျွန်တော်ကစီးအိမ်လေးကိုနော်ဒီစီးပြီးဆင်းရတယ်ဒီလိုရှိရင်ကျွန်တော်တို့ cancer ဆေးကိုတရပီလို့ခေါ်တဲ့ cancer ဆေးကိုသိရတယ်။အဲ့လိုသိတဲ့အချိန်မှာလည်းဒီမှန်ကြောင်းကြည့်ပြီးကုရဲ့အပြင်ပေါ့ဆေးသိနာတစ်ပတ်တစ်ချိန်နဲ့6ပတ်အထိပေါ့နော်ကျွန်တော်ကသိရတယ်။ဒီချိန်ပြင်လာရကြတော့ဆေးပြင်ကလုံးဝကိုပိတ်သွားတယ်။ဒီလိုဒီမှာစီးပိတ်တွေအများတက်လာတယ်။စီးပိတ်တွေတက်လာပြီဆိုရင်တော့သူတို့ကိုချက်ချင်းကျွန်တော်တို့ကဒီ major operation တွေလုပ်လို့မရဘူးပေါ့နော်။မရတဲ့အချိန်မှာကျွန်တော်ဒီစီးပိတ်တွေကျဖို့အတွက်အပ္ပမားအဆင့်နေတဲ့သူကိုကြည့်ရမယ်။နောက်တချို့ဒီနာရီမှာကြတော့လေဒီပြီးရင်ကန်ဆာကိုစောစောပြီးတယ်ပြီးကြတယ်ဆိုရင်ပေါ့အသက်အရွယ်အဆင့်လေဟလာငယ်ပြီးတယ်ဆိုရင်တော့ကျွန်တော်ကဘာလုပ်လို့ရလဲဆိုတော့ဒီပြီးရင်ကိုထုတ်ပြရတယ်။ထုတ်ပြပြီးတော့မှစီလန်းကြောင်းကိုတွေ့ထား
။ Okay ကျေးဇူးများကြီးတင်ပါတယ်ကျေးဇူး။